ုတ်ကဲ့ဒေါက်တာထွတ်ကျော်ဝင်ခင်ဗျာအရင်တစ်ပတ်တုန်းကတော့လေဖြတ်တာတစ်ခါဖြစ်ပြီးရင်နောက်တစ်ခါထပ်မဖြစ်အောင်ပေါ့နော်ကာကွယ်ကူတာဖို့အကြောင်းတွေကျွန်တော်တို့ပြောခဲ့ကြပါတယ်အဲ့ဒီအဲမှာတစ်ခုကတော့သွေးကြောပိတ်တာဒါမှမဟုတ်သွေးကြောပေါက်တာကြောင့်ဖြစ်ရတဲ့ဒီလေဖြတ်ယောဂရဲ့အခြေခံအကြောင်းရင်းတွေတဲကဥပမာဒီအဖြစ်များစေတဲ့သွေးတိုးယောဂမျိုးကိုထိန်းဖို့နဲ့နောက်ဒီသွေးကျဲစေးပေါ့နော်အက်စပရင်တောက်နိုင်သူတွေတောက်ကြဖို့အကြံပေးခဲ့ပူပါတယ်ဒါပေမဲ့ဒီတစ်ခေါက်မှာကဆရာတို့အနေနဲ့ပေါ့လေဒီအမေရိကန်နိုင်ငံကနှလုံးနဲ့သွေးကြောဆိုင်ရာအဆင့်မြင့်ဆေးဌာနမှာလုပ်နေတာဆိုတော့ဒီလေဖြတ်ယောဂစစခြင်းစဖြစ်လာနိုင်တာကိုကြိုတင်သတိပေးချက်တွေပြလာနိုင်လားပေါ့နော်အဲ့လိုပြလာနိုင်လို့ရှိရင်လေတကယ်လေဖြတ်တဲ့အဆင့်မျိုးရောက်မသွားရအောင်ကာကွယ်နိုင်တဲ့ဒီကြိုတင်ကုထုံးတွေရှိလားပေါ့ဆရာ
လေဖြတ်တဲ့ယောဂဆိုတာဒီသွေးကြောပေါက်တာကတော့သွေးပောင်ခြင်းကိုထိန်းခြင်းအဖြစ်ဖြစ်တဲ့ incident ကတော်တော်ကြာသွားပါပြီအဲ့ဒီနဲ့အခုရက်ထိကျွန်တော်တို့အခက်အခဲတွေ့နေတာသွေးကြောပိတ်တဲ့ယောဂပေါ့လေဒီသွေးကြောပိတ်တဲ့ယောဂကြောင့်လေဖြတ်တယ်ဆိုလို့ရှိရင်ကာဝေးကုထုံးညာအမျိုးစုံရှိပါတယ်စောစောကကိုဝင်းဝင်းပြောခဲ့သလိုလေ aspirin လို့ဆင်းတဲ့သွေးကိုကျဲအောင်ထားဒါမှမဟုတ်ဖ ೇನೆ ပို့ပြီးတော့ကျင်းတဲ့သွေးကျဲစေး warfarin လိုမျိုးပြီးလို့ရပါတယ်ဒါပေမဲ့ကိုအရေးကြီးတာဟုတ်ပြီသွေးကြောကပိတ်တော့မယ်ပိတ်မယ်ဆိုလို့ရှိရင်ဥပမာအားဖြင့်မျက်လုံးမမြင်ရဘဲနဲ့ခဏတန်းသွားရင်ပြန်မြင်ရတယ်လူကကိုတချမ်းကထုံသွားတယ်တနိုင်လောက်ရင်ပြန်ကောင်းလာတယ်ကိုတချမ်းကမလုံနိုင်တော့ဘူးတနိုင်နှစ်နိုင်ရင်ပြန်ကောင်းလာပြီဒီဟာတော့ဘာလဲဆိုတော့သွေးကြောပိတ်တော့မယ်ဆိုတော့လက်ခဏာကျိုပြီးတော့ warning system မှာပြောနေတာပေါ့ဗျာဒီလို warning system လာတဲ့အချိန်တိုင်းဘယ်လိုမဖြစ်အောင်ကာကွယ်မလဲဆိုတော့ကုထုံးတွေအများကြီးကျွန်တော်တို့မှာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘယ်လိုကုထုံးမျိုးတွေရှိနေလဲဆရာကြီ
းဒီကုထုံးကအထူးသဖြင့်နှမျိုးရှိတော့အဲ့ဒီနှမျိုးအကြောင်းကိုကျွန်တော်ရှင်းပြပါမယ်အထမတမျိုးကဘာကြောင့်ဖြစ်တာလဲဆိုတော့လယ်ပင်းမှာရှိတဲ့သွေးကြော carotid artery လို့ခေါ်ပါတယ်။ဒီလယ်ပင်းမှာဆန်းလို့ရတဲ့သွေးကြောမကြီးတစ်ခုပေါ့ဗျာ။အဲဒီသွေးကြောမကြီးရဲ့နံရံလေးတွေမှာရောင်ရမ်းတာဖြစ်စေ၊ခံလေကြတော့လေသွေးကြောခင်းထားတဲ့ tissue ကပေါက်သွားတာဖြစ်စေ။တစ်ခါတလေဒီသွေးကြောပေါ်မှာသွေးကလေးပေါ်လာပြီးတော့အဲဒီသွေးကလေးကခေါင်းထဲကိုဝင်သွားရင်ဒီလေဖြတ်ရောဂါဖြစ်တတ်တဲ့သဘောရှိပါတယ်။အဲ့လိုကြောင့်ဒီလေဘင်းရဲ့သွေးကြောမှာသွေးကလေးတွေဖြစ်လာပြီးသွေးကခေါင်းထဲကိုဝင်သွားတဲ့အတွက်ကြောင့် warning sign တွေဆိုလို့ရှိရင်အဲ့ဒီဟာကိုကျွန်တော်တို့အနေနဲ့ခွဲစိတ်ကုသခြင်းဖြစ်စေဒါမှမဟုတ်ရင် stent သွေးကြောကိုချဲ့လိုက်ပြီးတော့ဒီသွေးကဖြစ်စေတဲ့ tissue တွေကိုအပြင်ကိုထုတ်လိုက်တဲ့သဘောပေါ့ဗျာဘာမှမလုပ်ခဲ့ထားမယ်ဆိုလို့ရှိရင်20 30ရာခိုင်နှုန်းလောက်ကဒီလိုမျိုးရောဂါလက္ခဏာရပြီဆိုလို့ရှိရင်လေဖြတ်ရောဂါဖြစ်လာမယ်အစားဒီလိုမျိုးခွဲစိတ်ကုသလိုက်ခြင်းဖြစ်စေမဟုတ်ရင် stent ထည့်လိုက်ခြင်းဖြစ်စေဖြစ်တဲ့နှုန်းက1-200မျိုးလောက်ပဲကျန်တော့ရခင်ဗျာဒီအဆင့်မြင့်ကုလုံးကနေ့တိုင်း3ဆွဲလို့ရတဲ့ဈေးပညာဖြစ်လာတာ10မျိုးအောက်ပဲရှိပါသေး
တယ်ဟုတ်ကဲ့ဆရာဒီနေရာမှာဒီ stent ဆိုတာလေးကိုနည်းနည်းလေးထပ်ရှင်းပြပေးပါလားဆရာ
stent ဆိုတာတော့တကယ်တော့ तू ကတက်တူညမ်းလေးဒါပေမဲ့ तू ကထိလို့ဖွင့်နိုင်လို့ရတယ်အဲ့တော့ကျွန်တော်တို့ကဒီတက်မှန်အောက်မှာအဲ့ဒီသွေးကြောထဲမှာပိတ်မလို့ဖြစ်နေတဲ့နေရာတို့မဟုတ်သွေးကလေးပေါ်နေတဲ့နေရာကိုဓာတ်မှန်အောက်ကနေပြီးတော့ကက်သတာလို့ခေါ်တဲ့ပိုက်ကလေးနဲ့အဲ့ဒီနေရာကိုယူသွားပါတယ်ယူသွားပြီးတဲ့အခါကျရင်အဲ့ဒီနေရာမှာပဲစောစောကသတ္တုပြွန်ချောင်းလေးကိုခြေလေးကိုဖွင့်လိုက်ပြီးတော့ဒီပိတ်နေတဲ့သွေးကြောကိုပြန်ဖွင့်လိုက်မယ်ဒါမှမဟုတ်ရင်လည်းသွေးကလေးကိုသွေးကြောနံရံမှာကပ်လိုက်တယ်ပေါ့ဗျာအဲ့ဒီတော့အကြောကလည်းပွင့်သွားတယ်ဒီသွေးကလေးကလည်းဘုံနောက်ခဲကိုဝင်မသွားတော့ဘဲနဲ့ဒီဖြတ်တဲ့ရောမှာကိုကာကွယ်နိုင်မှာဖြစ်ပါ
ဒါဆိုရင်တော့တော်တော်လေးဟိုထိရောက်တဲ့နေထားကိုတွေ့ရတာပေါ့နော်အဲ့ဒီခါကျတော့ဒီအဲ့လိုကုသပြီးတဲ့လူနာတွေနေနေပေါ့နော်ဘာတွေဆက်လုပ်ပေးဖို့လို့လဲထိန်းသိမ်းတဲ့နေထားတွေပါတယ
်ဒီဟာအင်မတန်အရေးကြီးတဲ့မျိုးလေးနဲ့ကိုယ်မွေးမယ်ဒီစင့်ထဲတဲ့ကုလုံးကသူကဒါပြတ်ပနာဖြစ်နေလို့ငញ្ញန်ဆန်းဆန်းဖြည့်ရှင်းပေးလိုက်ရတဲ့သဘောပူဆောင်နေရေးရှည်ကလူနာတယောက်ဒီသွေးကျဲစီအက်စပရင်လိုမျိုးတောက်အောင်မယ်သွေးပောင်ကိုထိန်းထားအောင်မယ်ကိုလက်စထရောကျဆင်းတောက်အောင်မယ်ဆင်းလိုက်တော့တယ်ဆိုရင်ဆင်းလိုက်ရမယ်ပို့ပြီးတော့အရေးကြီးတာဟိုစီးရိုရှိရမျိုးဆိုရင်စီးရိုထိန်းသိမ်းရမှာဖြစ်ပါတယ်နောက်ပြီးအရေးကြီးတာဒီလိုမျိုးယောဂတစ်ခါဖြစ်ပြီးသွားပြီဆိုရင်ဒီလူဒီအချိန်မြွေးပြန်ဖြစ်နိုင်တဲ့အတွက်ကြောင့်မလို့ဆရာဝန်နဲ့မှတ်မှန်ကြရပါမယ်နောက်ပြီးတော့ဥပမာယောဂလက္ခဏာဆိုတော့ပြောခဲ့တဲ့လိုမျိုးကိုယ်နဲ့ထုံသွားခြင်းမျက်လုံးမမြင်ခဏဖြစ်သွားခြင်းဒီလိုမျိုးယောဂလက္ခဏာ warning ပေါ့ဗျာပေါ်လာရဆိုလို့ရှိရင်ဆရာဝန်နဲ့အမြင်ဉာဏ်ပြေဖို့အရေးကြီးပါ
ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုမေးချင်တာကဒီသွေးကဲကနေပေါ့လေခုနလိုဒီကြိုတင်သတိပေးတဲ့လက္ခဏာတွေဖြစ်စီတာမျိုးမဟုတ်တော့ဘဲနဲ့တကယ်လေဖြတ်တဲ့လက္ခဏာတွေပေါ်လာတဲ့အထိရောက်သွားတယ်ဆိုပါတော့နော်အဲ့လိုအစင်းရောက်တဲ့အချိန် လုံးဝလေအပြီးဖြတ်သွားမှာကိုကာကွယ်နိုင်တဲ့ကုထုံးမျိုးရှိလားဆရာ
ဟုတ်ပြီလေဖြတ်ပြီလက်တစ်ဖက်မလုံးနိုင်တော့ဘူးကိုတစ်ချက်မလုံးနိုင်တော့ဘူးအဲ့ဒီအချိန်ကျရင်မလုံးနိုင်ဘူးလဲဆိုတော့ပြန်ကောင်းလာပြီးတော့ဒီကိုတစ်ချက်အပြီးပင်တော့အောင်ကာကွယ်လို့ရတဲ့ကုထုံးရှိပါတယ်အဲ့ဒီကုထုံးကတော့ဒီသူ့ပြိတ်နေတဲ့သူ့ရဲ့နေရာကိုပိုက်ကလေးနဲ့ဆော့တော့ပြောသလိုလဲတမ်းမအောက်ကနေယူသွားပြီးတော့ပြိတ်နေတဲ့သူ့ရဲ့နံပါတ်၁စွတ်ထုတ်လို့ရပါတယ်နံပါတ်၂ကကြတော့ဘောလုံးလေးတွေပြေးပြေးလေးထည့်ပြီးတော့ခြေလိုက်တာပေါ့ဗျာဒီကျေစီပြီးပြီးတော့ဒီတက်မအောင်ပါကိုယ့်ရဲ့ခြေပြစ်လို့ရပါတယ်အဲ့လိုမျိုးကုတော့နဲ့ပေးလိုက်မယ်ဆိုလို့ရှိရင်ဆော့ဆော့ကမလှုပ်နိုင်တဲ့လက်ထုတ်ပြီးရဲ့ကိုကပြန်ကောင်းလာတော့ကျွန်တော်တို့ပြုံးပြရပါတယ်ဒါပေမဲ့ဒီသွေးကြောကိုဖွင့်ဖို့တော့အချိန်နဲ့လုပြီးလုပ်ရတဲ့အတွက်ကြောင့်မလို့အနာလက်ခဏာပေါ်ခြင်း၃နာရီအတွင်းမှာဆောင်ရရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့ဆေးရုံမှာတော့လူနာတွေကအချိန်ကြီးရောက်မလာတာကိုတွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့လေးချက်ယောဂါကြိုတင်သတိပေးမှုဆိုပြီးတော့ကျမကြီးပညာအများကြီးပေးထားပါ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီဂျိုတင်လက္ခဏာလေးကိုပဲထပ်ပြီးတော့ဆရာကြီးအများသိသွားအောင်ပေါ့နော်ပြောပြပါလား
အရေးကြီးတဲ့ဂျိုတင်လက္ခဏာတွေကတော့ကိုယ်တချမ်းမလုံနိုင်တော့ခြင်းဒါမှမဟုတ်ရင်ကိုယ်တချမ်းထုံသွားခြင်းဒါတွေကတော့ဒီတော်တော်များများသိလေရှိတယ်ဒါပေမဲ့တချို့ပြောတာလဲဆရာဥမာအပြင်ဆိုရင်ရုပ်တရက်သတိမိလို့လို့ဖြစ်ပြီးတော့ဥကြောင်အောင်ဖြစ်နေတယ်ပေါ့နောက်ဆုံးနေတဲ့ရေးကြီးတာကတော့လူကကြီးရင်တာပေါ့ဗျာပထမအကောင်းကြီးရနေပြီးလူကြောက်ကလက်မလျှောက်နိုင်တော့ဘဲနဲ့ရန်တိုင်းတိုင်းဖြစ်လာတယ်ဒီရမှုလိုမျိုးဖြစ်လာတယ်အရင်မတော့ပဲ။ဒါလည်းလေချက်ယောဂါရဲ့ကျိုးတင်သတိပေးမှုလက္ခဏာတွေဖြစ်နေပါတယ်။
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ။